တော်ရရှင်များရှင်ကျမတင်ကီထိုက်ပါ85ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့လူမှုရေးလူသားချင်းစာနာမှုနဲ့ယဉ်ကျေးမှုဆိုင်ရာတတိယကော်မတီမှမြမအရေးဆွေးနွေးမှုကိုတင်ပြပေးပါမယ်ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြောင့်အွန်လိုင်းကကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီအစည်းအဝေးမှာကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုမြမအရေးဆုံးဖြတ်ချက်နောက်နိုင်ငံတွေအတွက်ခန့်အပ်ထားတဲ့အထူးကိုယ်စားလှယ်တွေနဲ့နိုင်ငံတွေကြားယုံကြည်မှုမဲ့နေတဲ့ကိစ္စတွေကိုမြန်မာကိုယ်စားလှယ်ကတင်ပြခဲ့ပါတယ်။ကုလသမဂ္ဂရဲ့မြန်မာအရေးဆုံးဖြတ်ချက်ကိုလည်းမြန်မာကိုယ်စားလှယ်ကအခုလိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်
။ The resolution on Myanmar adopted during the 43rd session did not reach consensus.
မြန်မာအရေးဆုံးဖြတ်ချက်ဟာနိုင်ငံရေးဆက်သွင်းပြီးတမမကြံဖွံ့ဖြိုးရေးကိစ္စတွေအပါအဝင်မျက်မြတ်တားသုံးသပ်ထားခြင်းလည်းမရှိဘူးဆိုပြီးမြန်မာဘက်ကပေးချထားတာပါတဲ့နိုင်ငံတွင်းကပြည်သူအလုံးအထွတ်ငြိမ်းချမ်းရေးလူမှုရေးတဟဇာတဖြစ်မှုနဲ့ဖွံ့ဖြိုးရေးအတွက်ဒီဆုံးဖြတ်ချက်ကအဟံအတားကြီးဖြစ်နေပါတယ်တဲ့ကုလသမဂ္ဂမှာရန်ပုံငွေအခက်အခဲတွေ့နေခြင်းနိုင်ငံရေးအရာဇက်သွင်းမှုမျိုးမဟုတ်ဘဲရွေချက်ကောင်းနေအတွက်ပဲထိရောက်အကျိုးရှိအောင်သုံးသင်ပါတယ်လို့မြန်မာကိုယ်စားလှယ်ပြောဆိုသွားတာဖြစ်ပါတယ်လူခွေရေးကောင်စီတဘာပတိအဲလစ်ဘက်ထရီချီဖီဇေဘာဂါက85ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီဆွေးနွေးပွဲမှာကုလသမဂ္ဂရဲ့ရန်ပုံငွေနှဲလာတဲ့အခြေအနေကလူခွေရေးကောင်စီရဲ့လုပ်ငန်းတွေအတွက်လဲထဲ့သွင်းစဉ်းစားသုံးသပ်ရတဲ့အချက်ဖြစ်ကြောင်းပြောခဲ့ပါတယ်။နိုင်ငံတွေအတွက်အထူးကိုယ်စားလှယ်တွေကိုသက်ဆိုင်ရာနိုင်ငံတွေကမကြိုက်တဲ့ကိစ္စဟာလည်းလူ့ခွင့်ရေးကောင်စီစဖွဲ့ကလေးကဆွေးနွေးနေကြရတဲ့ကိစ္စဖြစ်ပါတယ်လို့ကောင်စီသဘာပတိအဲလစ်ဘက်ထရီချီဖီဇေဘာဂါကဖြေကြားသွားပါတယ်။သက်ဆိုင်ရာနိုင်ငံတွေဘက်ကအခြေအနေတွေနဲ့ပတ်သက်ပြီးပြန်လည်တင်ပြဆွေးနွေးကြဖို့ကိုလည်းသူကတိုက်တွန်းသွားပါတယ်
။What I can say and what I hear very often is that countries who have a mandate holder say that the mandate holder spreads the wrong information.
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနေနိုင်ငံတွေအတွက်အထူးကိုယ်စားလှယ်ခန့်အပ်မယ်ဆိုရင်ဒီအထူးကိုယ်စားလှယ်တွေဟာသတင်းမှားတွေဖြန့်နေဆိုပြီးနိုင်ငံတွေဘက်ကမကြာခဏပြောကြတာမျိုးရှိပါတယ်သူအနေနဲ့ပြောနိုင်တာကတော့နိုင်ငံတွေဘက်ကလည်းအခြေအနေတွေနဲ့ပတ်သက်ပြီးကိုရရှုမြင်ချက်ကိုဘက်ကအမြင်ကိုတင်ပြဖို့အခွင့်ရရမှာဖြစ်ပြီးအ ਨੇ ဆုံးတော့အပြန်အလှန်ဆွေးနွေးမှုမျိုးနဲ့အတူဆောင်ရွက်ကြဖို့ပဲသူ့အနေနဲ့ပန်ချားနိုင်ပါတယ်တဲ့ကုလသမဂ္ဂအထွေထွေညီလာခံကနေ2019ခုနှစ်နှစ်ကုန်ပိုင်းမှာမြမရေးဆုံးဖြတ်ချက်ကိုမဲခွဲအတည်ပြုခဲ့တာဖြစ်ပြီးဒီဆုံးဖြတ်ချက်မှာတော့ရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေကိုရှုတ်ချထားတာဖြစ်ပါတယ်ရိုဟင်ဂျာတွေနောက်ရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွင်ကတခြားလူနည်းစုတွေအပေါ်မုန်တိလာအောင်လှုံ့ဆော်မှုတွေကိုမြန်မာစိုးရဘက်ကအရေးပေါ်အရေးယူဆောင်ရွက်ဖို့လဲတိုက်တွန်းခဲ့တာပါကုလသမဂ္ဂထွေထွေညီလာခံရဲ့ဆုံးဖြတ်ချက်တွေကမဖြစ်မနေလိုက်နာလှုံ့ဆော်ဖို့မလိုအပ်ဘူးဆိုပေမဲ့လည်းကဘာကြီးရဲ့ရှုမြင်ချက်ကိုထင်ဟပ်စေတာဖြစ်ပါတယ်မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူးကုလသမဂ္ဂထွေထွေညီလာခံက2019ခုနှစ်နှစ်ကုန်ပိုင်းကချမှတ်ခဲ့တဲ့မြမအရေးဆုံးဖြတ်ချက်ဟာဆိုရင်ရခိုင်ပြည်နယ်ရဲ့ရှုပ်ထွေးလာတဲ့အခြေအနေတွေကိုဖြေရှင်းဖို့မရည်ရွယ်သလိုမြမဆိုရဘက်ကဖြေရှင်းဆောင်ရွက်ဖို့ကြိုးပမ်းချက်တွေကိုလည်းလက်ခံဖို့ညှင်းဆန္ဒဖြစ်တယ်လို့အဲ့ဒီအချိန်ကနယူးယောက်ကုလသမဂ္ဂဆိုင်ရာမြမသံအမတ်ကြီးဦးဟောက်တို့ဆွမ်းကပြောဆိုခဲ့ပါတယ်ကုလသမဂ္ဂရဲ့မြမလူ့ခွင့်ရေးဆိုင်ရာဆုံးဖြတ်ချက်တွေဟာမလူလားအပ်တဲ့နိုင်ငံရေးဖိအားတွေဖြစ်စီဖို့ရည်ရွယ်တာလို့လဲမြန်မာဘက်ကဒီဇိုင်းမှတ်မှဆွဆွဲထားပြီးမယ်လို့လဲဘယ်လိုနိုင်ငံရေးအရာဖိအားပေးမှုလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုမထားပါဘူးရှင်